တရုတ်နိုင်ငံတောင်ပိုင်းယူနန်ပြည်နယ်မှာရပ်ပေါင်းအတော်ကြာမူတည်ထန်စွာရွာသွန်းနေခဲ့ရမှာပြီးခဲ့တဲ့တောက်ကြနေ့ကဂါအိုပိုးဆိုတဲ့ရွာလေးတစ်ရွာမှာမြေပြိုမှုကြောင့်ကလေးငယ်တွေအပါအဝင်46ဦးသေဆုံးတယ်လို့သိရပါတယ်။ရှာဖွေကယ်ဆယ်ရေးအဖွဲ့တွေကပျောက်ဆုံးသူတွေကနောက်ဆုံးကြံတဲ့3ဦးရဲ့ရုပ်အလောင်းတွေကိုတွေ့တဲ့နောက်မှာပျောက်ဆုံးသူတွေအလုံးတွေ့ပြီးဖြစ်လို့ရှာဖွေရေးလုပ်ငန်းတွေကိုရပ်ဆိုင်းလိုက်တယ်လို့အာဏာပိုင်တွေကဆိုပါတယ်။အစိုးရပိုင်းစင်ဝါသတင်းဌာနကယူနန်ပြည်နယ်မှာရပောင်းများစွာနှင်းကြပြီးမိုးစတိုက်ရွာသွန်းခဲ့မှုကြောင့်လူနေအိမ်ခြေတော်တော်များများပျက်စီးခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်။ပြည်နယ်အစိုးရကမြေအနေအထားမတ်စောက်တာငလျင်တန်းကြောင့်မြေသားပွာတာတွေဟာမြေပြိုမှုဖြစ်အောင်ပုံပြီးအားပေးတဲ့အကြောင်းအချက်တွေဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့မြေပြိုမှုဟာဒေသရင်းကမိုင်းတူးဖော်မှုတွေနဲ့ဓာတ်ရိုက်ပတ်သက်နေတယ်ဆိုတဲ့အချက်ကိုညှင်းပယ်လိုက်ပြီးဒါဟာသဘာဝဘေးအန္တရာယ်သာဖြစ်တယ်လို့ပြောပါတယ်။အဲ့ဒီဒေသမှာမိုးသီးထန်တာငလျင်လှုပ်တာရွှတ်မြေပြိုတာတွေမကြာခဏဆိုသလိုဖြစ်လေရှိပါတယ်။အဲ့ဒီဒေသနဲ့ထိစပ်နေတဲ့ခရိုင်တစ်ခုမှာပြီးခဲ့တဲ့လအတွင်းကငလျင်လှုပ်ခဲ့ရမှာ82ဦးသေဆုံးခဲ့ပါတယ်။နောက်တစ်လအကြာမှာမြေပြိုမှုဖြစ်ပွားခဲ့တဲ့အတွက်မူလာရန်ကြောင်တစ်ကြောင်နစ်မြုပ်ပြီးလူကြီးတဦးနဲ့စာသင်သားရှုပ်ဦးတည်ဆုံးခဲ့ပါလေရှင်